2016ရွေးကောက်ပွဲကိုဂျောင်းဝင်နှောက်ယှက်မှုနဲ့အမေရိကန်တန်တမာရင်းကိုနှောက်ယှက်ပေးဖို့အတွက်ရုရှားကလှုပ်ဆောင်မယ်လို့တန်လျက်ရှိမှုအပေါ်အိုဘားမားအစိုးရအဖွဲ့ကတုံ့ပြန်လာတဲ့ပတ်သက်ပြီးအဖွဲ့ဝင်တွေပို့ပြီးတိလာစီဖို့အတွက်အမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကချက်သပရင်းနေမှာတကပိတ်ဆွေးနွေးပွဲတစ်ခုပြုလုပ်မှာဖြစ်ပါတယ်။ကော်မတီဥက္ကဋ္ဌဂျွန်မက်ကင်းကတော့ရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုဟာစစ်ကြေညာမှုတရားလိုဗိုလ်တပ်ဦးနယ်မှာပြောကြားခဲ့ပါတယ်။ဂျာနာပွဲမှာထောက်လှမ်းချီးကဲဂျိမ်းစ်ကလပ်ဘာအပါအဝင်အမေရိကန်ထောက်လှမ်းရေးအရာရှိတွေကော်မတီရှေ့မှောက်မှာထွက်ဆိုကြမယ်လို့ပြောလဲရပါတယ်။ဒါမှမဟုတ်ဘရက်ဒ်အိုဘားမားကလည်းပြီးခဲ့တဲ့လထဲမှာပဲရုရှားကိုလက်တုံ့ပြန်တဲ့အနေနဲ့အရေးယူတန်းခတ်မှုအသစ်တွေကိုချမှတ်ခဲ့တာပါ။အဆင့်မြင့်ထောင်လိုင်းအချက်လက်တွေနဲ့ပတ်သက်ပြီးသူ့ကိုပြောကြားဖို့အတွက်နှစ်ရက်အလိုမှာပဲအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေကိုတယောလှောင်ပြောင်းလိုက်တယ်လို့အမေရိကန်နိုင်ငံရဲ့ပင်မသတင်းမီဒီယာကြီးတွေကိုလည်းဝေဖန်လိုက်ပါတယ်။ဒါအပြင်ပြီးခဲ့တဲ့လအမေရိကန်သမ္မတရွေးကောက်ပွဲမှာကန့်သက်သတင်းအချက်လက်တွေကိုကွန်ပျူတာဖောက်ထွင်းမှုလုပ်ပြီးမဲမပေးခင်မှာအချက်တချို့ကိုရွေးပြီးအမေရိကန်မဲဆန္ဒရှင်တွေကိုဖောက်ချတာမျိုးနဲ့ရုရှားကနေဂျောင်းဝင်နှောက်ယှက်တဲ့ဆိုရဲအမြင်တွေအပေါ်မှာလည်းဆက်ပြီးမေးခွန်းတွေထုတ်ခဲ့တာပါ။ဗိုလ်တပ်ဦးနေက Twitter ဆက်မနာမှာ Trump ရဲ့ဇက်တိုက်ရေးသားချက်တွေထဲမှာသူသမ္မတအဖြစ်ကြမ်းကြင်ပြီးသမ္မတအိမ်ဖြူရောက်ဖို့16ရက်ပဲလိုတော့ချိန်မှာ Hillary Clinton ရွေးကောက်ပွဲရှုံးနေတာ John Podesta နဲ့အပြန်အလှန်ရေးသားတဲ့ email မိတူထောင်ပေါင်းများစွာကို Hector ကိုးနိုင်အောင် Democratic Party DNC ကဘာကြောင့်ပေါ်ဆာရတယ်လဲလို့မေးခွန်းတွေထုတ်ခဲ့တယ်လို့Republican Party RNC လို့ Hackery ရန်ကနေကာကွယ်မှုတွေဘာကြောင့်မလုံနိုင်ရသလဲဆိုတော့မေးခွန်းတွေကိုထုတ်ခဲ့တာဖြစ်ပါတယ်။ American ရွေးကောက်ပွဲကိုဂျောင်းဝင်နှောက်ယှက်ဖို့နိုင်ငံရချက်ရဲ့ကြိုးပမ်းမှုဖြစ်နိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးထောင်လိုင်းရဲ့တိုင်ဝမ်ရဲ့သုံးသက်ချက်ပြီးစီးသွားပြီလို့ American တာဝန်ရှိသူတွေကဗိုလ်တပ်ဦးနေမှာအတည်ပြုပါတယ်။တာဝန်ခံတွေကသမ္မတ Obama ကိုချက်တဲ့ပြည်နေမှာရှင်းပြမှာဖြစ်တယ်လို့ Trump ကိုတော့တောက်ကြနေမှာရှင်းပြမှာဖြစ်ပါတယ်။